ဂါဇာမှာဟမတ်စ်ဒေသကတစားကန်ဖြစ်ဖမ်းဆီးထားတဲ့အမျိုးသမီးနဲ့ကလေးဒါဇင်နဲ့ချီပြီးလွတ်ပေးဖို့နဲ့ဒီအပြန်အလှန်အားဖြင့်၅ရက်ကြာတိုက်ပွဲတွေရပ်ဖို့အစ္စရေးဟမတ်စ်နဲ့အမေရိကန်ကြားမှာသဘောတူညီချက်အကြံရရှိထားတယ်လို့ဒီသဘောတူညီချက်နဲ့နှီးဆက်သူတွေကိုကိုးကားပြီးတော့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးနဲ့အမေရိကန်တာဝန်ရှိသူတွေဘက်ကတော့ဒီသဘောတူညီမှုတစုံတရာမရသေးဘူးလို့ပြောပါတယ်။စာမျက်နှာ၆မျက်နှာပါဝင်တဲ့ဒီသဘောတူညီချက်အကြမ်းမှာဖန်ဆီးထားတဲ့တရားကဏ္ဍကိုလွတ်ပေးတာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာစတင်လာနိုင်တယ်ဆိုပြီးတော့ Washington Post သတင်းစာကစနေနေ့ကဖော်ပြပါရယ်အစ္စရေးကဂါဇာတောင်ပိုင်းမှာဟမတ်စ်တွေပေါ်မှာထိုးစစ်ဆင်နေတာတွေကိုတိုးချဲ့လှုပ်ဆောင်သွားဖို့ပြင်ဆင်နေချိန်မှာပဲအခုလိုသတင်းထွက်ပေါ်လာတာလည်းဖြစ်ပါရယ်တစ်ချိန်တည်းမှာပဲအစ္စရေးကဂါဇာတောင်ပိုင်းမှာဟမတ်စ်တွေကိုလေကြောင်းကတိုက်ခိုက်မှုအတွင်းကျောင်းတစ်ကျောင်းမှာခိုးလုံနေတဲ့အရသားတွေအပါအဝင်ပါလက်စတိုင်းဒါဇင်နဲ့ချီပြီးတော့လဲတေဆုံးခဲ့ပါရယ်ကာဇာမှာရှိတဲ့ရှီဖာဆေးယုံကမွေးကင်းစကလေး30ကိုဘေးလွတ်ရာကိုရွှေ့ပြောင်းကယ်ဆယ်နိုင်ခဲ့ပြီးတော့အဲ့ဒီကလေးတွေကိုအီဂျစ်နိုင်ငံကဆေးယုံတွေကိုပို့ဆောင်သွားမယ်လို့လည်း AP သတင်းကဖော်ပြထားပါတယ်ခင်ဗျာ။